အမန်ဒီယန်ရဲ့အခြေအနေမှန်တွေကိုတင်ပြနေတဲ့သတင်းသမားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာရပ်ဖို့အတွက်ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။သတင်းလွတ်လပ်မှုဟာရွေးချယ်စရာမဟုတ်ဘဲလိုအပ်ချက်တစ်ခုဖြစ်တယ်လို့ကုလသမဂ္ဂတို့ရဲ့မှုချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ကြားရောက်တဲ့သတင်းကပ္ပသတင်းလွတ်လပ်ခွင့်နေ့မှာပြောကြားတောင်းဆိုလိုက်တာဖြစ်ပါတယ်။
Our
World Press Freedom Day is very important. Media အလုံးလုံးနေကြသူတွေရဲ့တန်ဖိုးမဖြတ်နိုင်တဲ့အလုပ်တွေကိုလည်းကုလသမဂ္ဂကအတိအမှတ်ပြုပါတယ်။အချက်အလက်မှန်မရှိဘဲသတင်းမှားနဲ့လုံခြံသတင်းတွေကိုတိုက်ဖြတ်လို့မရဘူးဆိုတာကိုလည်းအတွေ့အမှုချုပ်ကထောက်ပြပါတယ်။သတင်းလွတ်လပ်မှုမရှိရင်လွတ်လပ်မှုလုံးဝရှိမှာမဟုတ်တာမို့သတင်းလွတ်လပ်ခွင့်ဟာရွေးချယ်စရာမဟုတ်ဘဲလိုအပ်ချက်တစ်ခုဖြစ်ပါတယ်လို့လည်းအလေးထားပြောကြားသွားပါတယ်။ ကမ္ဘာတဝန်းလွတ်လပ်ဗမ်းမလိုက်တဲ့သတင်းမီဒီယာတွေအပေါ်အမေရိကန်ပြည်ထောင်စုကမယိမ့်မယိုင်ထောက်ခံနေပါတယ်လို့လည်းသူရဲ့ထုတ်ပြန်ချက်မှာထပ်မံပြောကြားထားပါတယ်။မြန်မာနိုင်ငံမှာ2029ခုနှစ်စက်တဘာလ3ရက်နေ့မှာသတင်းသမားတွေဖမ်းဆီးထောင်ချခံရတာအပါအဝင်သတင်းလွတ်လပ်ခွင့်ပုံမှုဆုပ်ယူလာတယ်လို့သတင်းသမားများကာကွယ်ပေးရေးအဖွဲ့ CPJ တခါနယ်စည်းမခြားသတင်းတော့များအဖွဲ့ RSF တို့လိုသတင်းလ